ဒေါ်လာဘီလီယံပေါင်းများစွာနဲ့လဲပတ်နေတဲ့ထိုင်းငါးလုပ်ငန်းမှာရေလုံသားတွေရဲ့ရပိုင်ခွင့်တိုးတက်အောင်ကြိုးစားဖို့ပြက်ကွက်ခဲ့တဲ့နောက်ပိုင်းထိုင်းရဲ့ပင်လယ်စာလုပ်ငန်းအတွက်အမေရိကန်ကပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးခွင့်ရတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆိုင်းငံ့ထားလိုက်ပါတယ်။ထိုင်းရဲ့ပင်လယ်စာထုတ်လုပ်တင်ပို့မှုဟာကမ္ဘာမှာတက်ရအကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့ဒီလုပ်ငန်းမှာအများဆုံးလုပ်ကိုင်းနေတဲ့ရွှေပြောင်းလုပ်သားတွေပေါ်မှာကျွံပြုတ်ခိုင်းစင်မှုတွေနဲ့လူကုန်ကူးမှုတွေရှိနေကြောင်းသတင်းတွေထွက်လာတဲ့အတွက်ထိုင်းပင်လယ်စာလုပ်ငန်းတင်ပို့မှုဟာမကြခင်နှစ်တွေအတွင်းအတော်လေးနာမည်ပြက်ခဲ့တာပါ။ဒီလိုထိုင်းနိုင်ငံကပင်လယ်စာနဲ့ပင်လယ်စာတင်ပို့မှုလုပ်ငန်းတွေမှာအလုပ်သမားရပိုင်ခွင့်ဆိုင်ရာပြဿနာကကာလတရှိရှိနေဆဲဖြစ်တဲ့အတွက်ထိုင်းပင်လယ်စာလုပ်ငန်းအားလုံးအတွက်ပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးခွင့်ရတွေလက်လွတ်ဆုံးရှုံးရဖို့ရှိတယ်လို့အမေရိကန်ကုန်သွယ်တာဝန်ခံပြောကြားချက်ကိုကိုကာဘီ Bloomberg သတင်းမှာစနေနေ့ကဖော်ပြပါတယ်။ဒါ့အပြင်ကုန်သွယ်ဆိုင်ရာအထူးခွင့်ရဆိုင်ငံ့မှုကအမေရိကန်ဒေါ်လာ 1.3 ဘီလီယံတန်တယ်လို့ပါဖော်ပြထားပြီးဒီလိုဆိုင်ငံ့မှုက2020ဧပြီမှာစတင်တည်အောင်မှာဖြစ်ကြောင်းအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုပေးပို့တဲ့စာရသိရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကသူ့နိုင်ငံတွင်းလုံသားတွေပေါ်မှာနိုင်ငံတကာအသိမပြုအလုပ်သမားရပိုင်ခွင့်တွေရအောင်မလုပ်ဆောင်တဲ့အတွက်အခွန်ကန့်လွတ်ခွင့်ပေးထားတာကိုဆိုင်းငံ့မှာဖြစ်ကြောင်းသမ္မတထရမ့်ရဲ့စာထဲမှာဖော်ပြထားပါတယ် GSP season လို့ခေါ်တဲ့ American ပြည်ထောင်စုရဲ့ကုန်သွယ်ဆိုင်အထူးခွင့်ရေးကိုခံစားခွင့်ရှိတဲ့နိုင်ငံတွေအတွက်သတ်မှတ်ကုန်ပစ္စည်းတွေအပေါ်မှာ American ကအခွန်ကန့်လွတ်ခွင့်တွေပေးထားတာလည်းဖြစ်ပါတယ်